သာသနာတော်နှစ်2564ခုနှစ်ကောဇာတက္ကရ1382ခုနှစ်တစောင်းနဗိကျော်23ရက်2020ပြည့်နှစ်ဒီဇင်ဘာလ12ရက်အမေရိကန်နိုင်ငံနယူးယောက်မြို့နန္ဒာသစ္စာထေရဝါဒဗုဒ္ဓဘာသာတရားရိပ်သာအဖွဲ့ကဥဆောင်စေကျင့်ပါပြုလို့အပ်သောအွန်လိုင်းအထူးဓမ္မသဘင်အခမ်းအနား၌အမေရိကနိုင်ငံနယူးယောက်မြို့နန္ဒာသစ္စာထေရဝါဒဗုဒ္ဓဘာသာတရားရိပ်သာအဖွဲ့နှင့်ဓမ္မမိတ်ဆွေမိသားစုများ၏အမတဒါနဓမ္မဒါနအဖြစ်ဖြင့်ဟောကြားအပ်သောတေခပฏิပဒါအပိုင်းနှစ်တရားဒေသနာတော်ရှင်နန္ဒမထေရမြတ်ကပိလဝုမြို့တော်မှာတန်ထာကာရဆိုတဲ့မြို့တွင်အဆောက်အုံမှာတေခပฏิဝရတေခတုတ်တံကိုရသဗျာရဲ့အမိတ်နဲ့ခေါ်ကြခဲ့တာဖြစ်တယ်အပိုင်းတမှာတေခပုဂ္ဂိုလ်တွေကျင့်ရမယ်ကျင့်စဉ်နံပါတ်1နဲ့နံပါတ်2ကိုရှင်းလင်းပြခဲ့ပြီဖြစ်တယ်နံပါတ်1ကသီလတံပန်တော်ဆရာဆရာကိုကျင့်သီလတွေနဲ့ပြည့်စုံရမယ်ဆိုတဲ့အပိုင်းကိုကျင့်သီလပြည့်စုံရမယ်ထို့ကိုကျင့်သီလပြည့်စုံတယ်ဆိုတဲ့အထက်မှာအသစ်ဆိုတဲ့ကျင့်ဝတ်နိတိတွေလှုပ်တဲ့နာနဲ့မလှုပ်တဲ့နာတွေသွားတဲ့နာနဲ့မသွားတဲ့နာအဆုံးပါဝင်ပြီးတော့ရှင်းလင်းပြထားတာဖြစ်တယ်ပေါ့ဒုတိယကဣန္ဒြိယေတုခုတ္တတော်ရောဣန္ဒြိတကားကိုလုံညုံအောင်ထိမ့်သိမ်းဆောက်ရှောက်ခြင်းဆိုတဲ့ဒုတိယကျင့်စဉ်ဒါကတော့သီလခိုင်မြဲဖို့အတွက်ဘုရားမအရေးကြီးတဲ့အချက်တစ်ခုဖြစ်တယ်ပေါ့။နံပါတ်1သီလဆိုတာကကာယကံဝစီကံနဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့ဝိတိတ်ကမလို့ခေါ်တဲ့ကိလေသာ။ကျွလွန်လာတဲ့ကိလေသာ၊ကျွလွန်စေကြောင်ဖြစ်တဲ့ကိလေသာ။ကာယကံဝစီကံကိုထိမ့်သိမ်းခြင်းအပြင်ကိရိတာကိုနှိက်ွက်တဲ့ချင်းစင်ပါပဲ။ဣန္ဒြိယတံဝရဣန္ဒြိယသူခုတ္တတော်ရဆိုတာကြတော့တတိနဲ့ပတ်သက်တယ်။တတိဟာအဘိဓမ္မာရေးကြည့်လို့ကာယကမ္မစီကံသီလထိမ့်သိမ့်ပြီးတဲ့နောက်မှာစိတ်ပိုင်းဆိုင်ရာကနေစပြီးတော့အခြေခံကြကြတတိထားလိုက်မယ်ဆိုရင်အဲကောစီကထိတ်သိမှုဟာပို့ပြီးတော့ပြည့်စုံနိုင်တယ်ပေါ့အဲ့တော့မြတ်စွာဘုရားရဲ့ခြင်းစဉ်ဆိုတာဟာအလုံးသိရှိနားလည်ထားကြရမှာကတော့ဘာအတွက်လောက်တာလဲလောကမှာဒုက္ခဆိုတာကိုဘယ်သူကဖန်တီးနေတာလဲဘဝကြီးကိုဘယ်သူကဖန်တီးနေတာလဲအဲ့ဒီဘဝဒုက္ခကိုဖန်တီးနေသူဟာဘုရားရဲ့ဆုံးမအရာဆိုရင်ကံနဲ့ကိလေသာပဲဖြစ်တယ်ကံတရားနဲ့ကိလေသာဒီနှစ်ခုပေါင်းဆက်ပြီးတော့လူတွေဒုက္ခတော်ရီဒုက္ခရောက်ဖို့ဖန်တီးနေတယ်ဆိုတာ ဒါအဓိကအခြေခံအဖြစ်သိထားရမှာကံနဲ့ကိလေသာသည်ဘဝဒုက္ခကိုဖန်တီးနေတာဖြစ်တယ်ပရိသတ်တို့ပဲရှုတော်ကနေပြောမယ်ဆိုလို့ရှိရင်အဝိဇ္ဇာပစ္စယသင်္ခါရသင်္ခါရပစ္စယဝိညာဏဆိုရဲဒီအချက်လေးကိုချိအဝိဇ္ဇာဆိုတာကိလေသာသင်္ခါရဆိုတာကံအဲ့ဒီကိလေသာနဲ့ကံနှစ်ခုပေါင်းစပ်ပြီးတော့ဝိညာဏဆိုတဲ့ပရိသေကိုဖန်တီးကြတာပဲနောက်ပရိသတ်တို့ဘက်ဒုတိယပိုင်းကိုကြည့်လိုက်မယ်ဆိုရင်တဏပစ္စယဥပါရဏဥပါရဏပစ္စယဘဝဘဝပစ္စယဇာတိဆိုတဲ့အပိုင်းလေးကိုကြည့်လိုက်တဏရေဥပါရဏရေဒီနှစ်ခုကခိလိတာဘဝဆိုတာကမ္မဘဝကိုယူတဲ့အခါမှာကံအဲ့ဒီမှာလည်းပဲခိလိတာနဲ့ကံနှစ်ခုပေါင်းစပ်ပြီးတော့ဇာတိဆိုတဲ့ဘဝကိုဖန်တီးပြန်တာပဲဖြစ်တယ်အဲ့တော့ဘုန်းကြီးတို့သဘောပေါက်ထားရမှာတော့တို့တွေဂျုံတွေ့နေရတဲ့ဘဝဒုက္ခကြီးကိုဘယ်သူကလုံနေတာလဲဘယ်သူကဖန်နေနေတာလဲလို့ပြောမယ်ဆိုလို့ရှိရင်ကံနဲ့ကိလေသာကလုံနေတာကံနဲ့ကိလေသာကဖန်တီးနေတာအဲ့ဒီကံကိလေသာနှစ်ခုပေါင်းစပ်ပြီးတော့ဖန်တီးနေတဲ့အထက်မှာဘယ်သူကအဓိကကြလဲလို့ဆိုရင်ကိလေသာကအဓိကကြကိလေသာကအဓိကကြလို့ကိလေသာကိုဖယ်ဖို့လမ်းစစ်တစ်ခုချမှတ်ရတာဖြစ်တယ်။ကိလေသာဖယ်လိုက်ရင်ကံတရားလိုလိုဖယ်ရှားပြီးသားဖြစ်တယ်။ဒါကြောင့်မို့ကိလေသာကအဓိကတခါအဲ့ဒီကိလေသာတွေမှလည်းပဲဘသူကအဓိကလဲလို့ဆိုရင်ပရိသတ်တို့ဘာနဲ့ပြောမယ်ဆိုရင်အဝိဇ္ဇာနဲ့တဏှာပေါ့ပရိသတ်တို့ဘတ်ရှိပိုင်းမှာအဝိဇ္ဇာဆိုတဲ့ကိလေသာပရိသတ်တို့ဘတ်နောက်ပိုင်းမှာကျတော့တဏှာဆိုတဲ့ကိလေသာအဲ့ဒီကိလေသာနှစ်ခုကအဓိကဖြစ်တယ်အဲ့ဒီထဲမှာလည်းပဲသစ္စာရှုတော်ကပြောလိုက်မယ်ဆိုရင်အဝိဇ္ဇာကဖုံးကွယ်ယူဖုံးကွယ်ဖုံးကွယ်ယူဖုံးကွယ်ပေးတာဖြစ်တယ်အဓိကလက်တွေကတဏှာဖြစ်တာမို့ဒုက္ခသမှုရရောတဏှာသစ္စာရှိတော့ငါရှိတဲ့အခါကျတော့အဓိကတဏှာတစ်ခုတည်းကိုပဲပြောလိုက်တာအနေကသတိတန်တာရံတဏဝိတံအနိပိတံဆိုတဲ့ထဲမှာလည်းပဲမြတ်စွာဘုရားကတဏှာကိုကဟကာရခန္ဓာအိမ်ဆောက်လုပ်သူအဖြစ်ပေါ်ပြထားတာရှိသစ္စာတရားတော်မှာဆိုရင်ယာယန္တနာပောတုဘဝိကသစ္စာမတဏှာကိုပောတုဘဝိကဘဝကိုဖြစ်စေတယ်လို့ထပ်ထပ်ပြီးတော့ပုဏ္ဏဘဝထတလဲလဲဒီဘဝပြီးနောက်ဘဝနောက်ဘဝပြီးနောက်ဘဝနဲ့ဆိုပြီးတော့ပုဏ္ဏဘဝဘဝတွေမပြတ်အောင်ထပ်ထပ်ပြီးတော့ဘဝတွေကိုဖန်တီးပေးနေတဲ့အကြောင်းတရားတဏှာပဲလို့အဲ့တော့ကိလေသာထဲမှာအဓိက point out လုတ်ပြတာအဲ့ဒါဗုဒ္ဓရဲ့ဗုဒ္ဓဘာသာရဲ့မြတ်စွာဘုရားဟောတဲ့ခြင်းစဉ်မှန်သမျှပြစ်မှတ်ကတော့အဲ့ဒီဘဝကိုဖန်တီးနေတဲ့ခိလိတာတွေကိုဖယ်ရှားဖို့ပဲအဓိကအဲ့ဒါကိုသဘောပေါက်ဖို့လုပ်တယ်နော်ထို့တွေကျင့်နေတာပြစ်မှတ်ကဘယ်သူလဲဘယ်ဟာလဲဆိုလို့ရှိရင်ခိလိတာပဲဖြစ်တယ်ခိလိတာကျင့်သွားရင်ကံနဲ့ကျင့်သွားတာဒါကြောင့်မို့လို့ခိလိတာဖယ်ရှားရေးလမ်းစဉ် စိတ်ဖြူစင်အောင်ထားဆိုတာလဲကိလေသာဖယ်ရှားတာကိုပြောတာသမအယတ္တာတွေပြောတဲ့စိတ်ဖြူစင်မှုဆိုတာပေါ်ရန်လေးပြောတဲ့စိတ်ဖြူစင်မှုတကယ်စိတ်ဖြူစင်မှုဆိုတာကိလေသာကိမစိတ်ဖြူစင်တာအဲ့တော့အဖြူစင်ဆုံးစိတ်ကိုပြောပါဆိုလို့ရှိရင်အရဟတမစိတ်တို့ရတ္တဖို့စိတ်တို့အဖြူစင်ဆုံးကျန်တဲ့စိတ်တွေကတော့ဖြူစင်တယ်လို့ပြောလို့မရဘာကြောင့်လို့ဆိုကိလေသာတွေရှိနေသေးတယ်အဲ့တော့ဘုန်းကြီးတို့တွေတရားကျင့်ကြတယ်တရားကျင့်ကြတယ်ဆိုတာဘာအတွက်ကျင့်တာလဲလို့ဆိုရင်ကိလေသာဖယ်ရှားဖို့ကျင့်တာကိလေသာကိုဘာကြောင့်ဖယ်ရှားကျင့်တာတော့ဆိုဘဝဒုက္ခတွေကိုဖယ်ရှားကျင့်လို့ကိလေသာဖယ်ရှားမှဘဝဒုက္ခတွေဖယ်ရှားဘဝဆိုတာဒုက္ခမဟုတ်ဘူးဒုက္ခဘာဖြစ်လို့တော့ဆိုတော့ညစ်ဆိုပြန်ကဘဝရလာတာဒုက္ခရလာတယ်လို့ပဲဟောတာခန္ဓာငါးပါးနဲ့ကြည့်မယ်ဆိုရင်ဘဝဆိုတာခန္ဓာငါးပါးရဲ့ဖြစ်ပေါ်မှုကိုဘဝလို့ခေါ်တာပဲတခြားခေါ်စရာမရှိဘူးခန္ဓာငါးပါးရလာတာကိုပဲခန္ဓာငါးပါးရဲ့ဖြစ်ပေါ်မှုကိုပဲဥပပတိဘဝလို့ပြိဿသောဥပပါဒလို့သုံးတာအဲ့တော့ဘဝရလာတာဟာဒုက္ခရလာတာဖြစ်တယ်အဲ့တော့ဒီဘဝကိုဖယ်ရှားခြင်းလို့ရှိရင်တည့်ရဲ့ကြီးဖယ်ရှားလို့မရဘူး။အမှားဖြင့်ကြည့်မယ်ဆိုလို့ရှိရင်လူတွေကဘဝမှာဒုက္ခတွေကြုံတဲ့အခါသိရင်အေးတယ်ဆိုပြီးတော့ဆုစိတ်လောက်ကြတယ်ကိုယ့်ကိုသတ်သိကြတယ်။ဘယ်အေးမလဲ။ဒီဘဝပြီးရင်ဒီတဆိုတဲ့နောက်ဘဝတစ်ခုရောက်လာမှာ။ဘဝဟာပြတ်မှာမဟုတ်အဲ့တော့ဘဝကိုဖယ်ရှားခြင်းနဲ့ဆိုလို့ရှိရင်တော့ဘဝကိုဘယ်သူကနေပြီးတော့ဖန်တီးနေတာလဲဆိုတော့တရားခံကိုရှာဖို့လိုတယ်အဲ့ဒီတရားခံကဘယ်သူရောဆိုကိရိတာပဲဖြစ်ကိရိတာတွေမှာအဓိကတရားခံကဘယ်သူရောဆိုရင်တဏှာပဲတဏှာလို့ပြောလိုက်ရင်ဉာဏ်နဲ့ကိရိတာတွေမပါဘူးလို့ဒီလိုပြောတာမဟုတ်ဘူးခေါင်းတက်ပြီးတော့ပြောတာဒါကိုပြာဏနီးလို့ခေါ်တယ်အဓိကပြာဏကိုပြောလိုက်လို့ရှိရင်နောက်ဟာတွေပါသွားတယ်ဥပမာမယ်ခုခေတ်နဲ့ပြောမယ်ဆိုရင်တမတာကြီးကြွလာပါတယ်သူပြောမယ်ဆိုရင်တမတာတယောက်တည်းမလာဘူးသူကိုရန်တော်တွေပါတယ်သူနောက်လိုက်လောက်ပါတယ်ကုန်ပါတယ်ဒါပေမဲ့အဲ့ဒီလူတွေကိုထဲ့မပြောအဲ့ဒါကိုပြာဏနီးလို့ခေါ်တယ်အဓိကတူပဲပြောလိုက်တယ်တဏှာရီအလိုလျောက်ပါသွားတယ်။အဲ့လိုပဲတဏှာလို့ပြောလိုက်လို့ရှိရင်ဉာဏ်ကိရိတာတွေကပါလာတယ်။တဏှာဖယ်လိုက်ရင်လည်းဉာဏ်ကိရိတာတွေကဖယ်ပြီးသားဖြစ်တယ်။အဲ့တော့ဒိခပฏิပရာဆိုတာဘဝဒုက္ခတွေကလွတ်မြောက်ဖို့အတွက်မပြောင်းလဲတဲ့ရိုးရှင်းတဲ့ရဗုဒ္ဓရဲ့တခုတည်းသောခြင်းစဉ်ကြီးပါပဲဧကယနောယမခောလို့ဆိုရဲဒီခြင်းစဉ်ဟာလည်းပဲကိရိတာဖယ်ရှားတဲ့ခြင်းစဉ်ပဲဖြစ်ပါတယ်ဒါကြောင့်မို့ဘုရားဝါသာရိအနေနဲ့နေပါရောကြောင့်အချင်းကိုကျင့်ပြီဆိုရင်ကိရိတာတွေကိုအစင်းစဉ်ဖယ်ရှားသွားဖို့လိုအပ်တယ်ကိလေသာကြောင့်ဖြစ်ပေါ်လာတဲ့ကာယကံတောင်းညံ့မှုဝစီကံတောင်းညံ့မှုကိုသီလနဲ့ဖယ်ရှားလိုက်ထိမ့်ချုပ်ပေးတာအဲ့ဒါထိမ့်ချုပ်ပြီးတဲ့အခါမှာရှင်လွင်နှလုံးထဲပါကိလေသာဖြစ်မလာအောင်တတိနဲ့ယစီတကနာတကနာခေါင်းတကလျှာတကကာယတကမနတကလို့ဆိုတဲ့အာယုန်ဒီဝိညာထွက်ရသို့မဟုတ်စိတ်ကအာယုန်နဲ့ဆက်သွဲ့ရအဲ့ဒီတကားပေါက်တွေကိုစိတ်နဲ့အာယုန်နဲ့ဆက်သွဲ့တဲ့အခါမှာကိလေသာပါမလာအောင်စစ်ထုတ်ဖို့လိုတယ်မှန်တော့အာယုန်ကိုမဝင်အောင်တားတာမဟုတ်ဘူးအာယုန်ပေါ်မှာစိတ်ကတွေ့တာနဲ့လောဘမဖြစ်ဘူးမုန်းတိတဲ့ဒေါသမဖြစ်ဘူးအဲ့ဒါကိုစစ်ထုတ်တာ နော်တကားဆိုတာကတော့ဝင်သူထွက်သူကတော့အသုံးပြုရမှာပဲတကားပိတ်ထားလို့တော့မရဘူးအဲ့ဒီအခါမှာစစ်ဆေးပြီးတော့ဝင်သင်းတဲ့ပုဂ္ဂိုလ်ဝင်ရမယ်မဝင်သင်းတဲ့ပုဂ္ဂိုလ်မဝင်ရဘူးဘသူတွေကိုဖယ်ရှားမှာလဲဆိုရင်စိတ်ထဲမှာအာယုန်နဲ့ပတ်သက်ပြီးတော့ဖြစ်ပေါ်လာတဲ့လောဘဒေါသဒီကိလေသာတွေမဝင်အောင်ထိမ့်သိမ့်တာကိုအိန္ဒြိယတုခုတ္တတော်ရောလို့နံပါတ်1ခြင်းစဉ်ကဒါသီလကိုထောက်ကူပြုတဲ့ခြင်းစဉ်ပဲတတိနဲ့ထိမ့်သိမ့်ဆောလျှောက်တာအဲ့တော့တရားချင်းနေတဲ့ပုဂ္ဂိုလ်တွေဟာအဲ့ဒါကိုမထိမ့်သိမ့်ပဲနဲ့တရားပဲထိုင်နေဆိုပြီးတော့ထိုင်နေလို့မရဘူးနော်တတိထားဖို့ရကအချိန်မရွေးကိုမျက်စိဖွင့်လိုက်တယ်အဆင်းအယုံနေဝင်လာမယ်နားဆွန့်လိုက်တယ်အတန်နေဝင်လာမယ်ဝင်လာတဲ့အဆင်းအယုံအတန်အယုံဒီပုံမှာစောင့်ကြည့်ရမှာပါတော့ဆိုရင်အဲ့ဒီပုံမှာစိတ်ကလေးကစိတ်ကလေးလို့ဆိုပါစို့စိတ်ထဲမှာတဏှာဖြစ်လာသလားတဏှာဝင်ပူးလာသလားသို့မဟုတ်မကြည်တတ်တဲ့ဒေါသဝင်ပူးသလားအာယုံလာလို့ရှိရင်ကိုကြိုက်ရင်လောဘမကြိုက်ရင်ဒေါသဒီလိုလာတာကိုအဲ့တော့လောဘဒေါသမဖြစ်အောင်တတိယနေပြီးတော့သူတို့ထိမ့်သိမ့်ပြေးနေတာအဲ့တော့ထိုင်းနေတာပဲဖြစ်ဖြစ်သွားနေတာပဲဖြစ်ဖြစ်အိတ်နေတာပဲလျောက်နေတာပဲဖြစ်ဖြစ်လျောက်ထိုင်ရသွားဣရိယာပုတ်၄ပါးလုံးမှာအာယုံနေရာကိုဒီဒွါရတွေနဲ့လာရောက်ပြီးတော့ဆက်သွယ်နေကြတာဖြစ်လို့ဆက်သွယ်နေတဲ့အချိန်တိုင်းအချိန်တိုင်းကိုတတိထားပြီးတော့စောင့်ကြည့်နေတာအိန္ဒြေတုကုတ္တတော်တာလို့ခေါ်တယ်။အဲဒီမှာတတိလေးကလွတ်သွားလိုက်တာနဲ့တပြိုင်နက်နေသက်စရာအာယုံဆိုရင်လောဘဝင်လာပြီ။မကြိုက်တဲ့အာယုံဆိုရင်ဒေါသဝင်လာတယ်။အမှန်မသိဘူးဆိုရင်မောဟကတိတ်တိတ်လေးဝင်တုကုတ္တတော်ဒီပုံစံကိုပြောတာအဲ့တော့ဒီနှစ်ခုနဲ့တည်းပဲလောကမှာအတော့ကိုကောင်းတဲ့လူကောင်းသူကောင်းလို့ဆိုရတဲ့အဆင့်မျိုးရောက်သွားပြီလောဘတော့ထိနိုင်ပြီဆိုရင်လူတွေမှာဟာတကယ်လူတော်ပဲတကယ်လူကောင်းပဲထိတဲ့အဆင့်နေတာတောင်မှပဲကိုချင်းသီလာလေးကောင်းတာတော်မသူတို့အကိုမညှင်းစဲတာမနှိမ့်ဆက်တာမစော်ကားတာဆိုတာလေးတွေကိုကြည့်ပြီးတော့လူကောင်းလို့သတ်မှတ်နေကြပြန်အခုဟာကတော့လူကောင်းတဲ့မှာတကယ်ကောင်းတဲ့ပါဖက်ဖြစ်တဲ့တကယ်လူကောင်းပဲသီလတမ္ပဏောဆိုတဲ့နံပါတ်1အချက်နဲ့ပြည့်စုံမယ်အိန္ဒြိယတုကုဋ္ဌတော်ရာဆိုတဲ့ဒုတိယအချက်နဲ့ပြည့်စုံမယ်ဆိုတကယ်လူကောင်းဖြစ်သွားတယ်တကယ်သူရောစဉ်ဆိုတာအဲ့ဒီကြမှာသူရောစဉ်လို့ပြောကာယကံဝစီကံလည်းလုံယုံနေစိတ်ကိုလည်းထိမ့်သိမ့်ထားတယ်သို့တော့မပွေးခပိုက်ပိုက်ထားသလိုသူ့ရင်ထဲမှာတော့ကိလေသာတွေရှိနေသေးတယ်သူ့လုပ်ငန်းဟာမပြီးသေးဘူးလို့ပြောအဲ့ဒီရင်ထဲမှာရှိနေတဲ့ဆိုလိုတာကတော့အဲ့ဒီကိရဒါရီဟာ positive ဖြစ်နေတယ်လို့ပြောကြပါဆုံးအဲ့ဒီ positive ဖြစ်နေလို့ရှင်အနေကြီးကအချိန်ပြေးလာနေတယ် negative ဖြစ်အောင်လုပ်ရမှာခဏခေတ်ကတော့ကိုရိုနာဗိုင်းရပ်စ် covid-19 ခေတ်မှာဆိုရင်တော့ဒီစကားနှစ်ခုကရှေ့တန်းရောက်လာ positive နဲ့ negative ဆို negative ဆိုရင်လူတွေကဝမ်းသာနေကြတယ်တကယ်ရတော့ကိလေသာ negative ဖြစ်မှဝမ်းသာရမှာပို့ပြီးတော့နော်ကိုယ့်ရင်ထဲမှာကိလေသာတွေကဒီကိုဗစ် negative ဖြစ်ပေမဲ့လို့ကိလေသာတွေ positive ဖြစ်နေသေးတယ်ဆိုတာကိုသတိထားဖို့လိုအပ်တယ်ပေါ့အဲ့ဒီကိလေသာတွေ positive မဖြစ်အောင်တို့တွေကပိုအရေးကြီးနေတယ်ဟုတ်ပြီဒီချင်းစင်တစ်ခုနဲ့အတော်တန်ထိန်းချုပ်ထားလိုက်ထိချုပ်တာပြီးတော့နောက်ထပ်ဝင်ပေါက်တစ်ခုကအရေးကြီးတဲ့ဝင်ပေါက်တစ်ခုကပါတော့ဆိုတာနံပါတ်3မှာအဲ့ဒီဝင်ပေါက်ပိတ်ဖို့ သူကြတော့ပညာနဲ့အသုံးချရမှာဖြစ်တယ်တတိနဲ့တည်းမရပညာနဲ့ပါအသုံးချဖို့အဲ့ဒီနံပါတ်3ချင်းစဉ်ကိုဒီကနေ့ရှင်းပြီးတော့ပြောအောင်ဘောဇနီမတ်တင်ယူဟောတိဘောဇနီစားသုံးတဲ့အစာအာဟာရအစာအာဟာရကိုစားသုံးတဲ့အခါမှာမတ်တင်ယူအတိုင်းအတာပမာဏကိုသိသူဖြစ်ရမယ်မတ်တင်ယူဟောဒီအတိုင်းအတာပမာဏသိသူဖြစ်ရမယ်ဒီချက်စုတို့တွေရနေစင်နေအမြအစာစားနေကြရတယ်အစာမစားရင်လည်းအသက်ရှင်မှာမဟုတ်ဘူးအစာနဲ့မကင်းနိုင်ရဘူးဒါကြောင့်မို့ဘောဇနီမတ်တင်ယူစားတဲ့တောက်တဲ့အခါမှာပမာဏကိုသိသူဖြစ်ရမယ်ဆိုဘယ်လိုသိသူဖြစ်တယ်လဲဆိုအဓိပ္ပာယ်ရှင်းနေဖို့လိုအပ်တယ်ပေါ့အဲ့ဒီအမှာရှင်အနန္ဒရှင်းပြတာလေးကိုပထမပြောအောင်ပါဠိတော်တွေထဲမှာလည်းပဲဒီတိုင်းပဲရှင်းပြတယ်အစာစားတဲ့အခါမှာအတိုင်းအတာပမာဏကိုသိတယ်ဆိုတာဘာပြောတာလဲလို့ဆိုရင်အကျိုးအပြစ်ကိုစဉ်းကျင်စဉ်းစားပြီးကိုယ့်ရင်ထဲမှာရသတဏကစရဲခိလေသာတွေမဖြစ်အောင်စားတတ်တာကိုဘောဇနီမတ်တညူတာလို့ခေါ်တယ်မတ်တညူလို့ခေါ်တယ်တော့ဝိတ္တမဆိုလို့စာလျှော့စားတာပြောတာမဟုတ်ဘူးတော့ဝိတ္တမဆိုလို့စာလျှော့စားတာမျိုးဒါပြုတ်ပြောတာမဟုတ်ဘူးအတိညာနဲ့စားပါလို့ဆိုလို့တယ်မတ်တညူဆိုတာသိရသိတယ်ဆိုတာဒီကိုယ်စိတ်ထဲမှာအစာနဲ့ပတ်သက်ပြီးတော့ကိလေသာမဖြစ်အောင်သိရမယ်လို့ဆိုလိုတယ်။ဆိုလိုတာဖြစ်မဖြစ်သိနေရသိအောင်လုပ်အောင်သိအောင်လုပ်ပြီးကိလေသာမဖြစ်အောင်စားရမယ်။ဒီလိုဆိုလိုတယ်နော်။အဲ့ဒီမှာအခြေခံကြကြအနေစပြီးတော့ရှင်းပြတာလေးလက်ရှိ။ဒီမှာတော့ပစ္စဝေခဏဆင်ញင်ပြီးတော့စားတယ်ဆိုတဲ့စားပုံစားနည်းလေးကိုပြောပြပဋိသင်္ခာယောနိသောအာဟာရအာဟာရေတိဆိုတဲ့စကားအစယဗုဒ္ဓရဲ့တပိတာဝကဟာအာဟာရကိုစားတဲ့အခါမှာမှန်ကန်တဲ့အကြောင်းတရားတွေနဲ့ဆင်ញင်သုံးသပ်ပြီးတော့မှန်ကန်ဆင်ញင်သုံးသပ်ပြီးတော့အစာစားတယ်ဆင်ញင်သုံးသပ်မှုဆိုတာအဓိကဘာလို့ပြောရတော့စေအစာဘာလို့စားရတော့အချင်းညုတ်ပြောမယ်ဆိုရင်အစာကိုငါတို့ဘာလို့စားရတော့ခန္ဓာကိုယ်တည်တံ့မှုတရားဓမ္မကျင့်သုံးနိုင်မှုအဲ့တော့အဓိကဤမှန်ချက်ကတရားဓမ္မကျင့်သုံးနိုင်မှုကုသတရားပြုလုပ်နိုင်မှုဟာဒါအဓိကဖြစ်တယ်ဒါအစာစားခြင်းဤရွေးချက်နောက်ရွတ်ရိုးလေးပြောတဲ့ဤရွေးချက်ကတော့ဘာလို့ဆိုအစာမစားရရင်သူဟာအသက်မရှိဘူးအဲ့တော့အသက်ရှိတည်တံ့ပြီးကောင်းတဲ့အလုပ်တွေလုပ်နိုင်ဖို့ဆိုတာဒီအစာစားခြင်းရဲ့ရည်ရွယ်ချက်ကဘာလို့ဆိုအသက်ရှိဖို့အသက်ဘဝမှာယက်တည်နိုင်ဖို့အတွက်စားတယ်ယက်တည်ဖို့စားတယ်အဲ့ဒီယက်တည်ဖို့လို့ဆိုတာဟာအစာကနေအထောက်အကူပြုတယ်ဆိုတော့အကျိုးတရားကိုဆင်ញင်သုံးသပ်ပြီးတော့စားခြင်းပဲဖြစ်တယ်နော်အဲ့လိုဆင်ញင်လိုက်ရင်ဘာဖြစ်တော့ဆိုရင်ခြိုက်လို့စားတာမဟုတ်ဘူးဝါခြင်းလို့စားတာမဟုတ်ဘူးလှခြင်းလို့စားတာမဟုတ်ဘူးခန္ဓာကိုယ်အစာမစားရင်အသက်ရှိနိုင်မှုစားစားမှအသက်ရှိပဲဆိုရယ်ဒီရွယ်ချက်ဟာအမတမရိုးရှင်းပြီးတော့အကျိုးသက်ရောက်မှုများစွာရှိဘယ်လောက်ထိအောင်အကျိုးသက်ရောက်တော့ဆိုရင်အေးအစာမစားရင်အသက်ရှိနိုင်မှုအစာစားရမယ်ဒီတော့ကိုယ်မတည့်တာစာမကျမ်းမမယ်ဟောဒီဟာလေးတွေသိတာကစပြီဘလို့ရိုးရှင်းအဲ့ဒီရိုးရှင်းတာဟာဘာမှဒီအတွေးလေးကဘာမှအကျိုးမပြုဘူးလို့ထင်ကောင်းထင်လိမ့်မယ်များစွာအကျိုးပြုတယ်လောကလူတွေကြည့်ကြိုက်လို့စားတဲ့တဲ့မတဲ့တဲ့ကြိုက်ကြိုက်လို့စားကြိုက်ရင်တဝါတပြေးစားကြတယ်မကြိုက်ရင်လက်တော့မကြည့်ဘူး မကြိုက်ကြိုက်တဲ့အစားရှာစားတယ်တက်ရှိဖို့မဟုတ်တော့ဘူးရှာပေါ်မှာအရသာခံမှုဖြစ်သွားကြီးနေရည်ရွယ်ချက်ကပြောင်းသွားတယ်ဒါရှာလူတွေအစားစားနေတာဘာအတွက်စားနေကြတာတော့ဆိုတက်ရှိဖို့စားတယ်ဆိုတော့အကျိုးကိုကြော်လွန်ပြီးတော့ဘာအတွက်စားနေကြတော့ကြိုက်လို့စားတာအရသာခံခြင်းလို့စားတာမျိုးစုံအဲ့တော့ဘာတွေဖြစ်လာတော့ဆိုအစာကိုအမျိုးစုံတွေချဲ့လာပြီးတော့ချက်ပြုတ်တဲ့နီးတွေအဲ့ recipe တွေအများကြီးဖြစ်လာပြီးတော့เนาะခွိစိန်တွေကိုကိုလူမျိုးချက်တဲ့ဟာတွေမကောင်းသူများလူမျိုးချက်တဲ့အစာအစာကဘာမှအစာအစာတွေအများကြီးတွေဖန်တီးလာကြတယ်ဖန်တီးလာကြအဲ့ဒါတွေကစမ်းမအေးအတွက်ဖန်တီးတာမဟုတ်ဘဲနဲ့လူတွေရဲ့တမဲ့မှုအတွက်ဖန်တီးတာညာဖန်တီးလာကြခဘာလှဲ့ပြီးတော့ကောင်းတဲ့အစာတွေစားနေကြအဲ့တော့အသက်ရှိဖို့စားတယ်ဆိုတော့ရည်ရွယ်ချက်တဲ့ကြော်လွန်နေတယ်လို့သူတို့ပြောညာစွာကြော်လွန်သွားပြီအဲ့တော့ညာစွာကြော်လွန်တော့ဘာဖြစ်လဲဆိုတဏှာတွေတိုးပွားလာရာသတဏှာတွေတိုးပွားတဏှာတွေတိုးပွားတော့ဘာဖြစ်လဲကိလေသာတွေတိုးတာပေါ့ကိလေသာတွေတိုးလို့ရှိရင်ခုနကိလေသာကိုရှော့ချဖို့ဖယ်ရှားဖို့ဆိုတော့ကျင့်စဉ်ကနေလမ်းလွဲသွားပြီလမ်းလွဲသွားရင်မိစ္ဆာပฏิပဒါခေါ်တာပဲနော်မိစ္ဆာပฏิပဒါခေါ်တာပဲဘုရားရဲ့ကျင့်စဉ်ကနေလမ်းချော်သွားတယ်ဒီအစာလေးတစ်ခုကနေမှဒါလမ်းချော်သွားတယ်ဒါကြောင့်မို့လို့အစာစားတဲ့အခါမှာသူကအစာအာဟာရပေါ်မှာမဲ့မဲ့မောမောမရှိပဲကိလေသာကလွမြောက်တဲ့အသိပညာနဲ့စားရမယ်လို့ပါဠိတော်တွေထဲမှာကြတော့ရှင်းရှင်းလေးပြောဟောထားတယ်နော်ရှင်းရှင်းလေးဟောတာသူကဒါယဟန်နေရင်ကျင့်ရမှာမဟုတ်ဘူးအလုံးနဲ့သက်ဆိုင်တဲ့တရားတော်တွေပဲသောတံပိဋကပါတံဒီမရှိမပြေဘူးလားမရှိမနေကပါဠိတော်မှာလာတဲ့စကားပိုက်ကလေးတစ်ခုကအဂတိတော်အာရပေါ်မှာမမမောမောမရှိဘူးတဲ့အမုန်းစီတော်ကြိုက်လုံးလို့တဲ့တဲ့မတဲ့တဲ့တွေးဝေးမိန်မောစိတ်နဲ့စားတာမဟုတ်ဘူးတဲ့အနိစောပန်တော်ခိလိတာရဲ့လွှမ်းမိုးထားမှုကိုခံရတဲ့စိတ်နဲ့စားတာမဟုတ်ဘူးအာဒီနဝထတ္တဝီအစာစားလိုက်လို့ရှိရင်ဒီအစာရဲ့အပြစ်ကကိုစားလိုက်တဲ့အစာဟာအာရိပတိကူလတင်ညာရှုထောင့်ကနေကြီးလိုက်လို့ရှိရင်လက်နိုင်လိုက်တဲ့အချိန်ကစပါဇာတ်ထဲထည့်လိုက်ကြတဲ့ဒီအစာဟာမတန်ရှင်းတော့သူများကြွေးလို့မရတော့ပါဇာတ်ထဲဝါပြီသူများကြွေးလို့မရတော့ဒီအစာရဲ့တန်ရှင်းလက်ဆက်မှုတွေကခဏလေးပဲရှိတယ်เนาะပစာတဲ့ထည့်လိုက်ပြီးတဲ့နောက်မှာခြေကိုးပေါက်တော်တာထွက်လာသမျှတွေဟာအကုန်လုံးယွန်းစရာတွေကြီးဖြစ်ကုန်စားတော့ကတော့အများလည်းမှာပျော်ပျော်ပါပါခန်းခန်းနာနာစားကြတယ်အဲ့ဒီအစာတွေအချိန်တန်လို့ဖိုက်ထဲကနေပြီးပြန်ထုတ်ပြီးစွန့်ပြေးရမယ်ဆိုတဲ့အချိန်ကျတော့တွိုင်းလက်လေးထဲမှာတယောက်တည်းချက်ထိုးပြီးတော့စွန့်ပြကြရလာတဲ့ reset ကိုချိလိုက်မယ်ဆိုလို့ရှိရင်ဒါအာဒီနောငါတို့စားတဲ့အစာဟာရဲ့အပြည့်နာစာတွေပါလားရွှေစရာတွေပါလားဆိုအာဟာရပဋိကူလသိနော်အဲ့ဒါကိုပြောတာအာဒီနောတတဝီဖြစ်ပေါ်လာတဲ့အစာအာဟာရရဲ့တက်တန်းလေးရလေအမှန်တမ်းတိုးတယ်ပါဇက်ထဲရောက်သွားကလေးကသူများပြေးလို့မရတော့ဘူးဖိုက်ထဲရောက်ပြီးတော့အချိန်တန်လို့စွန့်ပြရပြီဆိုတဲ့အချိန်မှာအလုံးကယွန်ရှာကြတဲ့အနေထားမျိုးရောက်သွားတယ်ခန္ဓာနာနာခမ္မကြီးတွေထဲမှာခုံရှိသေးရှိပုံကိုယ်တွေခြားထဲမှာစားထားတဲ့အစာတွေဟာနောက်ကြတော့တိတ်တိတ်ပုံပြီးတော့တယောက်တည်းစွန့်ပြရတဲ့အနေထားမျိုးရောက်သွားတယ်ဆိုတော့ဒီအစာဟာဘယ်လိုလုပ်ပြီးတော့နေသက်ဆရာကောင်းတယ်လေအဲ့တော့သူမစားလို့လည်းဖြစ်ဘူးသူစားတာက ခန္ဓာကိုယ်အသက်ရှိဖို့တည်တံ့ဖို့အင်အားရှိဖို့ဆိုရဲရွေးချယ်လေးရတာမှန်ကန်တဲ့ရွေးချယ်လေးပဲအဲ့ဒါလေးနဲ့စအောင်အဲ့ဒါကိုပြောတာဒီအာဒီနဝထတ်တော်ကြီးနောက်ဆုံးကနိတရဏပညောတဲ့ကိလေသာကဘလို့ထွက်ရမယ်ဆိုရဲထွက်ကြောင်းလန်းကိုသိတဲ့ပညာကိုနိတရဏပညာလို့ခေါ်တယ်။နိတရဏပညောပရိဖုံစတိအထိကတော့အဲ့ဒါစားတဲ့အပေါ်မှာဖြစ်ပေါ်လာနိုင်တဲ့ရတတဏအစာကောင်းပေါ်မှာမက်မက်မောမောစားတဲ့ရတတဏကိုငါတို့ကဖေရှားမယ်အဲ့ဒီလိုသိတာကိုနိတရဏပညာလို့ခေါ်တယ်။အဲ့ဒီပညာနဲ့စားရမယ်လို့ဆိုလို့။ဘာသာမှပြည့်ကြည့်ပဲဆိုရင်စားတာတော့မှပဲဟိုချုပ်ချယ်တယ်လို့ထင်ကောင်းထင်နေမယ်။မဟုတ်ဘူးကိလေသာဖယ်ရှားဖို့ရှင်တွေက positive ဖြစ်နေတယ်ကိလေသာတွေ negative ဖြစ်ဖို့ဆိုရင်တော့ဒါလို့ကိုလိုရတယ်ပေါ့။ဘုန်းကြီးတို့တွေဒီတိုင်းနေမယ်ဆိုလို့ရှင်အစာအာဟာရတစ်ခုတည်းနဲ့ဒုက္ခရောက်သွားကြတာအများကြီးပဲလေ။ကျမကြီးထိခိုက်တဲ့အစအသက်ဆုံးရှုံးနေကိလေသာတိုးပွားပြီးနောင်မှတန်တရားမှဆင်းရဲဒုက္ခတွေနဲ့ဘဝဇတ်သိမ်းမကောင်းတာတွေဒါတွေဘောစနေအစာအာဟာရနဲ့ပတ်သက်လာတဲ့အကျိုးဆက်တွေသာဖြစ်တယ်ဆိုတာအလေးနဲ့ထားပြီးတော့ဆင်ခြင်စမ်းသပ်ကြည့်ရသတနာကိုအကြောင်းပြုပြီးတော့မတည့်ဘူးဆိုတဲ့အစားလဲစားမယ်ပြီးမှဆေးတော့မယ်အတွေးတွေဝင်လာပုံချိအောင်တချို့ကျတော့ဝါဝါစားပြီးသေးမယ်ဆိုတဲ့လူတော်ရှိဘဝကိုတော့ဆုံးသက်နိုင်လောက်အောင်သူကပြင်းထန်ဒီဘဝပြင်းထန်တယ်ဒီဘဝတွေရက်တော့မှာမဟုတ်ဘူးဒီတဏဘဝဆက်တိုင်းလိုက်ပြီးတော့ဒုက္ခပေးမှာဖြစ်တယ်အဲ့ဒီသဘောလေးတွေကိုဆင်ခြင်ပြီးတော့ဒီအာဟာရကိုမိွေသုံးဆောင်အောင်မှာဖြစ်တယ်လို့ရှင်းနေတဲ့ရှင်းပြပုံလေးကိုကြည့်ရအောင်အာဟာရကိုစားတဲ့အခါမှာတဲ့မထားရမယ့်ရွေးချက်၄မျိုးဒါမှန်ကန်တဲ့ရွေးချက်ရှိဖို့လိုအပ်တယ်ပေါ့။ဘာနဲ့ဘာကြောင့်ခုဒီကနေ့ခေတ်ကမ္ဘာကယောဂကိုဗစ် -19 ဖြစ်နေတဲ့အချိန်လေးမှာကြည့်ဘာကြောင့်မစတာနော်တခေါင်းစီပါဇက်ကဘာကြောင့်တက်ဘာကြောင့်လက်ဆေးရတယ်လဲဘာကြောင့်တုံးနဲ့တူရောရောနော်နော်မနေပဲနဲ့ခတ်ခွာခွာနေရတယ်လဲအဲ့တဘောပဲရောကမခုဆက်အောင်လို့နေတဲ့တဘောပဲအစာစားတဲ့အခါမှာလည်းပဲအဲ့ဒါလို့မခုဆက်အောင်ဆောင်ရမယ့်ဟာနဲ့ဆောင်ရမယ့်ဟာနှစ်ခုရှိတယ်။အဲ့ဒီမှာရှေနနာကရှင်းပြတာလေးကနေဝတဝါယတို့ပြောဖို့ပါဖို့အားကစားလုပ်ဖို့စားတာမဟုတ်ဘူး။ခရံကိုတည်တတ်ဖို့စားတယ်။နမရယမယိဖို့စားတာမဟုတ်ဘူး။ခန္ဓာကိုယ်ဗလာတောက်နာအောင်စားတာမဟုတ်ဘူးနော်အပြိုင်မှုစားတာမဟုတ်ဘူးနမန္တနာယအသားရည်ဆုပ်ပြည့်ပြီးဖြိုးပြီးတော့အလှတိုးအောင်စားတာမဟုတ်ဘူးနဝိဘူတနာယတင်းတော့တင်းတယ်တစားဆင်းမှုစားတာမဟုတ်ဘူးလို့ဒါရိုးရိုးလေးရှင်းရှင်းလေးရက်ဆော့ဗျာရှင်းရှင်းလေးဒီသုတ္တန်နေမှာဒီတိုင်းပဲဖွင့်ဆိုတယ်အများလားမြန်မာလူလေးရှိတာဒီမှာဆိုလို့ရှိကြပါတယ်ဤသည့်စာဝဲအမဲမဲကိုမြူးရယ်မှန်ကြွလှပရည်စင်ပြဖြိုးခြင်းငါမသုံးပါဘူးဆိုတာအဲ့ဒါပြောတာနော်မသုံးပါဘူးအဲ့ဒါလေးအတွက်ရည်ရွယ်ပြီးတော့စားတာမဟုတ်ပါဘူးဆိုတာဒီမှာပါဠိတော်မှာဒီဝါတဝါယမြူဖို့ပြောဖို့ကစားဖို့မယိနမရယမယိဖို့နမန္နရယအလှဆင်ဖို့နဝိဝဒနာယအ အသားရေပြည့်ဖြိုးဖို့ဆိုတာမျိုးတွေတရားတွေအတွက်စားရမဟုတ်ပါဘူး။ဘာအတွက်စားရတော့ဆိုရင်ယာဝတိဝဣမတကာသထိတိယယပနာယဘဝဟာတက်ရှိနေမှာယက်တည်နိုင်တာဖြစ်တယ်။အဲ့ဒီအသက်ဆက်ပြီးတော့ယက်တည်နိုင်ဖို့ဝိသုပရတိယဗြဟ္မစရိယဒုက္ခယပင်မခန္ဓာကိုယ်ပင်မမှုမရှိဘဲနဲ့ညသောခြင်းကိုချက်နိုင်ဖို့ဒါတော့ယဟန်နေ့ကိုရည်ရွယ်ပြီးတော့လောက်တာဆိုတော့တမအားဖြင့်ပြောမယ်ဆိုလို့ရှိရင်အေးအတ္တဟိတပရဟိတကိုယ်အကျိုးသူအကျိုးတိုင်းပြည်အကျိုးလူမျိုးအကျိုးမိသားစုအကျိုးဆိုတဲ့အကျိုးစီးပွားတွေကိုဆောင်ရွက်နိုင်ဖို့ဘယ်မှာမှာဟောဆောင်ရွက်နိုင်ဖို့လို့ဆိုရဲဒါထားမယ့်ရည်ရွယ်ချက်လေးတွေထားမယ့်ရည်ရွယ်ချက်လေးတွေတို့ပြခန္ဓာကိုယ်တည်တံ့ကြောင်းဖြစ်တဲ့ဇီဝိတ္တတွေဟာမြတ်မြတ်တရအသက်ဆက်နိုင်ဖို့ဝိညာဉ်တုပါရတိအမစားရလို့ရှင်ဆာလောင်ပြီးတော့ပြမဆင်းရဲမယ်အလုံးလုံးနိုင်မှာမဟုတ်ဘူးအဲ့တော့ပြမဆင်းရဲမှုမရှိပဲအလုံးလုံးနိုင်အောင်စားတယ်နောက်စားခြင်းကြောင့်ဒီတတိပြုရမယ့်ဟာဘာလို့ဟုတ်တယ်ဒီရွယ်ချက်နဲ့စားတာမှန်တယ်ဒါပေမဲ့လို့မစားခင်ကရှိတဲ့ဝေဒနာစားလို့ဖြစ်တဲ့ဝေဒနာဆိုတာ2မျိုးဖြစ်လာမစားရင်လည်းဝေဒနာဖြစ်မယ်စားရင်လည်းဝေဒနာဖြစ်မယ်မစားလို့ဖြစ်နေတဲ့ဝေဒနာပါတော့ဆိုရင်စားလောင်မွတ်သိခြင်း gastric ထွက်တာတို့ပါတော့ပေါ့နော်ခုကိလို့ပြောရင်တော့အဲ့တော့ gastric ပေါ့ဒီအစာအိမ် acid လောင်ခံရမယ်မစားခြင်းကြောင့်ဖြစ်တဲ့ဝေဒနာကိုဝေဒနာဟောင်းလို့ခေါ်တယ်။နောက်တနည်းအဓိပ္ပာယ်ဖွင့်တာကတော့ဝေဒနာဟောင်းဆိုတာအတိတ်ကံကြောင့်ခုခန္ဓာကိုယ်မှာဖြစ်ပေါ်လာမဲ့ဝေဒနာဟာကံတစ်ခုတည်းနဲ့ဒီကံတစ်ခုတည်းကနေပြီးတော့ဒီယောဂဝေဒနာကိုမဖြစ်စေနိုင်ဘူး။လက်ရှိပတ္တရာစားခြင်းဆိုတဲ့အာဟာရနဲ့ပေါင်းစားလိုက်မှဒီယောဂဝေဒနာဖြစ်တယ်။အဲ့တော့မတည့်တာမစားဘဲနဲ့ရှောင်းလိုက်ခြင်းအပြင်ကံကသူ့တစ်ခုတည်းအလုံးလုံးလို့မရဘူး။ကံကအကျိုးပေးခြင်းကိုလုံးလုံးလို့မရဘူး။ဥပမာမဲ့လူတယောက်ဟာတရားမဲ့ကံပါပဲမဲ့တို့သူတို့ခင်မှာလိမ်မြန်မရှိဘူးဆိုရင်လိမ်မြန်ပြတ်ကြပြီးတရားမရှိဘူးပေါ့။ဆိုလိုတာတစ်ခုနဲ့ပေါင်းဆက်မှဖြစ်တာ။နော်။ accident ဆိုတာပေါင်းဆက်လာ။အတိတ်ကံနဲ့ဒီဖြစ်တာနဲ့ပေါင်းဆက်အဲ့တော့ပုရဏဝေဒနာဆိုအဲ့လိုမျိုးလေဆိုလို့တဲ့ပေါ့။နဝင်းစာဝေဒနာဆိုဒီစားလိုက်လို့ရှိရင်သူကအတိုင်းအတာတစ်ခုနဲ့မစားဘဲနဲ့ပိုစားလိုက်လို့ရှိရင်သူကဘာဖြစ်လာတော့ဆိုအ ਨੇ ဆုံးနေထိုင်မကောင်းဘိုက်အင်းလာတယ်ဘိုက်တင်းတယ်ဆိုတာဒါအသိဖြစ်လာတဲ့ဝေဒနာအစာမကြေတာဖြစ်လာနိုင်တယ်။အဲ့တော့စားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းဟာဝေဒနာဟောင်းလည်းမဖြစ်เสียဘူးဝေဒနာအစ်စ်လည်းမရเสียဘူးဆိုတဲ့စဉ္ညတုံတရားနဲ့စဖို့ဆိုတော့ပြတာအမတန်မှတိကျသေးကြတယ်ဝေဒနာဟောင်းလည်းမဖြစ်စေနဲ့ဝေဒနာအစ်စ်လည်းမဖြစ်စေနဲ့မတည့်ရာစားခြင်းအပြင်ယောဂဝေဒနာတွေကံကြောင့်ဖြစ်လာတဲ့ယောဂဝေဒနာတွေကဝင်လာနိုင်တယ်မတည့်တဲ့အစာအာဟာရစားလို့ရှိရင်ကံကအကျိုးပေးဖို့အခွင့်သာလားအဲ့ကြောင့်မို့ဝေဒနာအစ်စ်လည်းမဖြစ်စေရဘူးယတ္တရာသမေဘဝိတ္တိအနာဝိဇ္ဇတာသဖတ်သူရတော့ယတ္တရာဆိုတာနေလို့ထိုင်လို့သွားလို့လျောင်းထိုင်ရသွားဣရိယာပုတ်၄ပါးဘဝကြီးမှာလူတွေရဲ့ကိုယ်ကာယလက်ပတ်နေတာဟာသွားလိုက်လျောင်းလိုက်ထိုင်လိုက်အိပ်လိုက်စသဖြင့်ဒီဣရိယာပုတ်၄ပါးနဲ့လက်ပတ်လို့ရတာဣရိယာပုတ်တစ်ခုတည်းနဲ့နေရင်သူကမဖြစ်နိုင်နော်မဖြစ်နိုင်ထိုင်းကြီးနေလို့လည်းမရဘူးအိတ်ကြီးနေလို့လည်းမရဘူးသွားကြီးနေလို့လည်းမရဘူးလျောင်းထိုင်ရသွားဣရိယာပုတ်၄ပါးမြှန့်တောင်းနေတာကိုယတရာလို့ခေါ်တယ်အဲ့ဒီကျမဘဝကဆက်နိုင်တယ်ညို့ဆိုပြိုကျပြိုလဲသွားနိုင်တဲ့ခန္ဓာအိတ်ကြီးကအနဝိဇ္ဇတာသာဖာသူရတော့စာ ကိုစားတဲ့အစာဟာရပြစ်ကင်းတာဖြစ်ပြစ်ကင်းတဲ့အစာဒါကတော့ခြုံငုံပြီးတော့ပြောလိုက်တော့ပြစ်မရှိတဲ့အစာနဲ့နောက်ဆုံးမှာအစာအာဟာရရဲ့ထောက်ကူရတဲ့အခါမှာဖာသူဝိဟာရလုံးလုံးကင်လို့ကောင်းတယ်နော်အလုံးလုံးနိုင်တယ်မောပိုင်းခြင်းမရှိဘူးတရားအထုတ်နေတယ်တရားအထုတ်နိုင်တယ်အမေဖေကိုပြုစုရင်လည်းပြုစုနိုင်တယ်အော်ကိုအကျိုးစီးပွားသူများအကျိုးစီးပွားကိုဆောင်ရွက်နေဆောင်ရွက်နိုင်နေဆိုရဲဒါတွေဟာဖာသူဝိဟာရပဲအဲ့ဒါတွေအတွက်လွယ်လွယ်ကူကူခန္ဓာကိုယ်သုံးချပြီးတော့လုံနိုင်ဂိုင်းနိုင်သွားတယ်လို့ဆိုလို့ရအဲ့တော့ဒီနေရာမှာဒီဝိတ္တိမေကျမ်းကြီးကိုဖွင့်တဲ့ပရမတ္ထမင်းစုသားလို့ခေါ်တဲ့ဝိတ္တိမေမဟာတိကကျမ်းမှာအင်္ဂါရက်တွေကိုပေါင်းပြထားတာရှိတယ်ဒါတော့ဘဟုတ္တအနေနဲ့မှတ်ဖို့ပေါ့နော်အခုအင်္ဂါရက်တွေကိုပေါင်းပြထားတဲ့အခါမှာအင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အာဟာရလို့သူဆိုလို့လူတွေစားတဲ့အခါမှာမထားရမယ့်ရည်ရွယ်ချက်ထားရမယ့်ရည်ရွယ်ချက်အင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အာဟာရလို့ဒါတော့ပါဠိနဲ့ပတ်သက်ပြီးတော့မှတ်သားခြင်းတဲ့ပုဂ္ဂိုလ်တွေအတွက်ထည့်ပြီးတော့မှတ်သားဖို့ပါနေဝတဝါယပြုလူပြောပါကစားဖို့မဟုတ်ဘူးဆိုတာတစ်ချက်နမရာယမန်ရဖို့မဟုတ်ဘူးဆိုတာတစ်ချက်နမန္တနာယတန်စာဆင်ဖို့မဟုတ်ဘူးဆိုတာတစ်ချက်နဝိဖူဒနာယလဘတင်တယ်မှုဆိုတာမဟုတ်ဘူးဆိုတာဒါတစ်ချက်ဒါကပယ်တဲ့အင်္ဂါအနေနဲ့သူက၄ချက်နောက်တစ်ခုကဣမတကာယတာထိတိယယပနာယခန္ဓာအသက်တည်တံ့မြတ်တာဖို့ဆိုတာတစ်ချက်ဝိညူပရတိယဗျမစရိယနှုတ်ခါယပင်မမှုကင်းပြီးတော့အလုံးလုံးနိုင်မှုမြတ်သောခြင်းကိုကျင့်နိုင်မှုဆိုတာတစ်ချက်ဥရဏိသဝေရဏပฏิဟင်္ဂါမိနဝိသဝေရဏနောက်ပါတိတမိဝေရဏဟောင်းလဲဖြစ်ရနိုင်ရမယ်ဝေဒနာသစ်ကိုလည်းမဖြစ်เสียဘူးဆိုတာတစ်ချက်ယတရာသမေပဝိတ္တိဣရိယပထမြတ်တာပြီးတော့ကျမ်းမာဖို့ဆိုတာဒါတစ်ချက်အားလုံးပေါင်းတော့ဒီကဒီထီအောင်ရှစ်ချက်လို့ဒီလိုသတ်မှတ်တယ်နော်နောက်ဆုံးနှစ်ခုကတော့အနဝိဇ္ဇတာသဖာသူဝိဟာရောသာဆိုတာတော့စာတုံးကြီးရဲ့အကျိုးကျေးဇူးကိုဖော်ပြတာစားတဲ့အင်္ဂါရထဲမှာမပါဘူးအဲ့တော့ဆိုလိုတာကဒီရှစ်ချက်ခုပြောရတဲ့ရှစ်ချက်ကမထားရမယ့်ရည်ရွယ်ချက်၄မျိုးထားရမယ့်ရည်ရွယ်ချက်က၄မျိုးအလုံး၈ခုလို့ဆိုလိုတယ်နော်မထားတဲ့ရည်ရွယ်ချက်က၄မျိုးထားတဲ့ရည်ရွယ်ချက်က၄မျိုးနှစ်ခုပေါင်းတော့၈မျိုးကိုစားတဲ့အစာဟာအဲ့ထက်မှာဘောင်ဝင်သွားမယ်။ဒါဘောစနိမတ်တညူဆိုတာအစာရောင်းတဲ့ပတ်သက်ပြီးတိုက်တာကိုသိတယ်ဆိုတာဒီဟာဒီအသေးပဲကိုပြောပါတယ်လို့ရှင်နနာဒီလိုဖွင့်ပြ။ရှင်နနာဖွင့်ပြတာဟာသူ့သဘောနဲ့ဖွင့်ပြတာမဟုတ်ဘူး။မြတ်စွာဘုရားဟောသမယလည်းတုတ်တန်နေမှာဒီတိုင်းပဲ။ဒါဗိတကဆာပေးမှာတိတိကျကျဆိုထားတဲ့စကားလေးပဲနော်။တိတိကျကျဆိုထားတဲ့စကားလေးအဲ့တော့အစာအာဟာရနိုင်အတိုင်းတာကိုသိတယ်ဆိုတာဘာကိုသိတာလဲလို့ပြောရင်မထားရမယ့်ရည်ရွယ်ချက်ထားရမယ့်ရည်ရွယ်ချက်အသိပညာဖြင့်သိသူဆိုလို့ရတယ်နော်ပညာနဲ့စာမထားရမယ့်ရည်ရွယ်ချက်ထားရမယ့်ရည်ရွယ်ချက်နောက်တစ်ခါစာပေကျမ်းကမှာနာမည်ကြီးတဲ့တီယိုကျော်မှာအထက်ကရာရီခစ်မှာတော်တော်နာမည်ကြီးခဲ့တဲ့မထေကြီးတစ်ပါးရှိတယ်မဟာသီဝမထေလို့ခေါ်တယ်အဲ့ဒီမဟာသီဝမထေရဲ့မိတ်ဆွေချက်ကတမှုထူးခြားတယ်အစာစားတယ်ဆိုတာအဲ့เนาะအင်္ဂါ၈ပါးနဲ့ပြည့်စုံတဲ့အစာဆိုတာအဲ့မထားရမယ့်ရည်ရွယ်ချက်၄ပါးကိုဖယ်လိုက်ပါအဲ့အဲ့ဒါအစားတဲ့ထဲမှာမထားဘူးဆိုတော့ကြွတင်ပြီးတော့ဒီတီးရွက်ချက်မျိုးနဲ့မစားဘူးထားရမယ့်ရည်ရွယ်ချက်၈မျိုးကိုသူကတွက်ပြတာထားရမယ့်ရည်ရွယ်ချက်၈မျိုးကဘာတော့လို့ဆိုတော့ ခန္ဓာကိုယ်တည်တမ်းဖို့နော်ဒါတစ်ခုအသက်ဆက်နိုင်ဖို့ယာပနာယဒါတစ်ခုဝိဟိန်တုပရတ္တိယပြမမှုကင်းဖို့ဒါတစ်ခုပြမစရိယနုခာယမြတ်သောအကျင့်ကိုချက်နိုင်ဖို့ဆိုတာဒါတစ်ခုဒါ၄ခုနောက်တစ်ခုကတော့ဥရဏိသဝေရဏပတိဟင်္ဂါမိဝေရဏဟောင်းကိုဖယ်ရှားမယ်နဝေသဝေရဏနာဥပတိတမိဝေရဏသစ်ကိုမဖြစ်စေဘူးအဲ့တော့ဝေရဏဟောင်းကိုဖယ်ရှားမယ်ဆိုတာတစ်ခုဝေရဏသစ်ကိုမဖြစ်စေဘူးဆိုတာတစ်ခုယတရာသမေဘောဣတ္တိဣရိယပထမြတ်တမယ်ဆိုတာတစ်ခုအနာဝိဇ္ဇတာအပြစ်ကင်းမှုကိုရရှိမယ်ဆိုတာတစ်ခုအဲ့ဒီက၄ခုပေါင်းလိုက်တော့၈ခုဖာသူဝိရောဆိုတာစားခြင်းရဲ့အာနိသင်အကျိုးကျေးဇူးကိုဖော်ပြတယ်လို့ဒီ analyze လုပ်တဲ့အခါမှာဒီပါဠိကို analyze လုပ်တဲ့အခါမှာအင်္ဂါ၈ပါးနဲ့ပြည့်စုံသောအာဟာရကိုစားသုံးတယ်လို့ဆိုတာဒီ၄ဘက်ကိုဆွတ်လို့တယ်လို့ဒါမဟာသီဝမထေရဲ့ရှင်းပြချက်ပေါ့နော်မာဒီဝမထေအများရဲ့ရှင်းပြချက်ကတော့ခုနအဲ့တော့ဆိုလိုတာကတော့ဒီပိဋကတ်သုံးဘုတ်မှာပါတဲ့ဒီရှင်းပြချက်တွေဟာအဗဓမ္မတိကျတေချာပြီးတော့ဒီအတိုင်းခြုံလိုက်ငုံလိုက်မယ်ဆိုလို့ရှိရင်မထားရမယ့်ရည်ရွယ်ချက်နဲ့ထားရမယ့်ရည်ရွယ်ချက်ဖြစ်ပေါ်လာမယ့်အကျိုးကျေးဇူးဒါတွေကိုသိရှိတဲ့ပညာနဲ့အစာအာဟာရကိုစားပါလို့ဒီလိုဆွတ်လို့တယ်နော်ဒါပညာနဲ့သွားတဲ့ကိစ္စဒါမို့လို့မတ္တညူဘောဇနိမတ္တညူအစာစားတဲ့နေရာမှာပမာဏကိုသိတယ်ဆိုတာဒါပြောတာပမာဏကိုသိတယ်ဆိုတာပမာဏဆိုတာဒီအချက်တွေကိုပြောတာနော်ဒီအချက်တွေပြောတာဝိကြခြင်းလို့ရှော့စားတာမျိုးလို့ဒါမျိုးမဟုတ်ဘူးသူကပမာဏအတိုင်းဒါဆိုတာဘယ်လောက်ဆိုတာဒီချက်တွေပါဖို့လိုတယ်ဓာတ်တွေကိုသိဖို့အဲ့တော့ရည်ရွယ်ချက်တွေကအမှန်တမ်းကောင်းတယ်ဘောဇနိဒါဘုရားမသာဝင်သူရောစင်းနေဟာအမှန်တမ်းသိရင်သိလိုက်တဲ့အချက်တွေဖြစ်တယ်အဲ့တော့ဓာတ်တွေသိတော့ခုနဘာအကျိုးရှိတော့ဆိုရင်ခုနပြောလို့ကြိုက်လို့စားတာဆိုတာမရှိတော့ဘူးနော်ကြိုက်လို့စားတာတို့မမမောမောစားတယ်ဆိုတာလည်းမရှိတော့ကိုယ်နဲ့မတည့်ဘူးဆိုရင်လည်းဖယ်နိုင်တယ်တဲ့တယ်ဆိုရင်လည်းအတိုင်းတာတစ်ခုနဲ့စားနိုင်ဒါတည်းလို့ဆွလို့တယ်နောက်ပိုင်းကျတော့ဒါကိုချုပ်ပြီးတော့အထက်ကရာတွေကအချင်းချုပ်ပြောတဲ့အခါကျတော့အတိုင်းတာဆိုတာသူတို့ကဘာရောလို့ဆိုတဲ့အခါမှာနောက်ပိုင်းပြောလာတဲ့စကားရက်တွေကတော့ပရိယေတနာပမာဏဒါဘုန်းကြီးတွေဆွမ်းခံတဲ့အခါမှာလည်းပဲကိုယ်လွတ်တဲ့အတိုင်းတာတော့ပဲခံပါလို့ရှာပွေပါလို့သူတို့ဆိုလို့တယ်ဒါတခုပဋိက္ခေနပမာဏလက်ခဏာလည်းပဲကိုယ်အတိုင်းတာလေးတခုတော့ပဲထက်ပါဥပဘူဖေးစားရင်ကိုစားနိုင်တော့ပဲထက်အပိုးတွေသုံးမပြည့်နဲ့သူတို့ဆိုလို့တယ်ပဋိက္ခေနပမာဏအဲ့ဒီကိုဝမ်းနဲ့ကိုချင်းချင်းတက်တာနောက်ပရိဘောကစားတာလည်းပဲကိုနဲ့တိုင်အောင်ဘလောက်ဆိုရင်ကိုမှလုံလောပြီဆိုရင်အဲ့ဒီတိုင်တာတစ်ခုနဲ့စားပါတယ်ဝိသေသနာကြံလို့စွန့်ပြည့်ရင်လည်းပုံမလို့ကြီးမဖြစ်အောင်တိုင်တာတစ်ခုနဲ့စဆိုလိုတာကအစာအာဟာရနဲ့ပတ်သက်ပြီးဒါနောက်ပိုင်းကျတော့အလေလွင့်ထိမ့်သိမ့်တာတွေပါထည့်ပြီးတော့ပါလာတယ်နော်ထည့်ပြီးပါလာအဓိကကတော့ခုနထားရမယ့်ရည်ရွယ်ချက်နဲ့မထားရမယ့်ရည်ရွယ်ချက်တွေကသိဖို့ရအဓိကအဲ့ဒီရွေးချက်တွေနဲ့စားရမယ်လို့ဆိုနောက်ပိုင်းကျတော့ရှာပွေခြင်းလက်ခံခြင်းအသုံးပြုခြင်းဆွန့်ပစ်ခြင်းဆိုတဲ့အရာတွေကိုအတိုင်းအတာထဲမှာထည့်သွင်းပြီးတော့လာတယ်ဆိုတာတွေ့နေရတယ်နော်ဒီပုဂ္ဂိုလ်ဖွင့်တဲ့အခါမှာဘောဇနိအစာအာဟာရစားတဲ့အခါမှာမတ္တညူအတိုင်းအတာကိုသိသူဖြစ်ရမယ်ဆိုတာဒီဟာကိုမြတ်စွာဒီရှင်အနန္ဒကရှင်းပြတာဒါဟာလူတွေအတွက်နေစဉ်အမှန်တမ်းအရေးကြီးပါလေလို့ဘောဇင်ဟာဘယ်လောက်ထိအရေးကြီးတုံးဆိုတော့လူတွေကအသက်ရှိမှုမရှိမှုမှာဒ ီကံတရားပေါ်မှာတည်တယ်လို့ပြောနေကြတယ်အမှားကတော့ဖမစကားရကြည့်လိုက်မယ်ဆိုရင်ဥစ္စာကံဆောင်အသက်ညံဆောင်ဥစ္စာကံဆောင်ဆိုတဲ့စကားရှိတယ်နော်အသက်ညံဆောင်ဆိုတာအဓိကကတော့စားရတောက်တာနဲ့ပတ်သက်တယ်အသက်ရှိမှုမရှိမှုမှာအကြောင်းနှစ်ခုရှိတယ်ပြစ္ဆုတ်ပံအကြောင်းနှစ်ခုရှိတယ်အတိတ်အကြောင်းကတော့ကံပေါ့ဒါကံပေးထားတဲ့ဟာအတိတ်အကြောင်းသို့တော်လက်ရှိပြစ္ဆုတ်ပံအကြောင်းကပို့ပြီးတော့အရေးကြီးတယ်အဲ့ဒါဘာလို့ဆိုရင်ဥဒုနဲ့ဘောဇင်ကိုနဲ့တင့်တော်တဲ့ရာသီဥဒုမှနေမယ်ကိုယ်နဲ့တင့်တော်တဲ့အစာဝေစာစားမယ်ဆိုလို့ရှိရင်အသက်ဟာရှည်နိုင်တယ်လို့ဆိုလို့အသက်ရှည်ခြင်းတူခြင်းသည်ဥဒုနဲ့အာဟာရပေါ်မှာမူတည်တယ်လို့သူတို့ဆိုတယ်ဥဒုနာဘောဇနေနာအာယုဟာယတိပိဝဋ္ဌတိပိတဲ့ဥဒုနဲ့အာဟာရပေါ်မှာအမိပြုပြီးတော့အသက်ဟာရှည်တဲ့အခါရှည်တဲ့တိုးတဲ့အခါတိုးတယ်လူတယောက်မှလည်းပဲထို့တူပဲဥဒုအာဟာရကိုမိပြီးတော့အသက်ရှည်ခြင်းအသက်တိုးခြင်းဆိုတာဖြစ်တယ်အဲ့တော့အသက်ညံဆောင်လို့ဆိုတာဟာအဓိကအားဖြင့်ကိုယ်နဲ့သင့်မသင့်အစာအာဟာရကိုယ်နဲ့သွားသင့်မသွားသင့်လှုပ်သင့်မလှုပ်သင့်နေသင့်မနေသင့်ဆိုတာလည်းစပြီးတော့အသိညာအသက်ကိုရှင်းစေနိုင်တယ်လို့ဆိုနိုင်တယ်ပေါ့နော်အဲ့တော့ကံကအဓိကမဟုတ်ဘူးလားလို့မေးစရာရှိကောင်းရှိလိမ့်မယ်မေးကောင်းမေးလိမ့်မယ်ကံကအဓိကမဟုတ်ဘူးအသက်ရှိဖို့အတွက်ကံကအဓိကမဟုတ်ဘူးဥပမာရှင်းတာတခုပြောပြဖျားဖြစ်ဖို့ပါရမီဖြည့်တယ်ဆိုတာကံညာတူတယ်ပါရမီ7ပါးဆိုပါစို့ကသဗ္ဗမြတ်စွာဘုရားအလောင်းကောရမမြတ်စွာဘုရားအလောင်းဒီနှစုကိုပဲစဉ်းစားကြည့်နှစုစလုံးဟာအလောင်းတော်ဘုရားကပါရမီဖြည့်ခဲ့ကြရတာတူတူပဲလေးသိင်းချင်းတဲ့ကဘာတသိပါရမီဖြည့်ရတယ်ဟုတ်ပြီဖះဘွားရောက်လာတဲ့အခါမှာကသဝဖះအလောင်းကအသက်2000တန်းမှာဘုန်းတို့အသက်2000နေရတယ်ပေါ့ဒီပါနေရတယ်ကောရမမြတ်စွာဘုရားရဲ့အလောင်းကြတော့အသက်100တန်းမှာပွင့်တော့တက်တော့80ပဲနေရအဲ့ဒါဘုသူကဆုံးဖြတ်တာလေကံချင်းတူမဲ့ဆိုလို့ရှိရင်ကောရမဖះအလောင်းလည်း2000နေရမှာပေါ့အဓိကဘာမှာပွင့်သွားတဲ့ဖះလေးဆိုလို့ရှိရင်ကကုသနာမြတ်စွာဘုရားကတက်တော့4000ကောဏဂုဏမြတ်စွာဘုရားတက်တော့3000ကသဗ္ဗမြတ်စွာဘုရားက2000ကောရဝမြတ်စွာဘုရားက80ဘာဖြစ်လို့ကံချင်းတူရတဲ့နဲ့ဘသူကနေပြီးတော့ဒီတက်တန်းတွေကိုကွဲပြတ်ခြားနာအောင်လုပ်တယ်လေလို့ဆိုတော့အဖြေထုတ်တဲ့အခါမှာခုနဥဒုနဲ့ဘောဇင်ဒီနှစ်ခုနဲ့ဖြေထုတ်ပေးတယ်ဟောကသဝဖရာတို့ကကုတ္တနမြတ်စွာဘုရားတို့အဲ့ဒီဖရာတွေလက်ထက်ကရာသီဥဒုဟာအသက်ကိုရှည်စေနိုင်တယ်။အဲ့ဒီရာသီဥဒုမှာစိုက်ပျိုးတဲ့သီးနှံတွေအာဟာရတွေကအသက်2000ထိအောင်ထိမ့်သိမ်းဆောက်ရှောက်နိုင်တယ်။ maintain လုပ်နိုင်တယ်ပေါ့ sustain လုပ်နိုင်တယ်ပေါ့။ကောရဝမြတ်စွာဘုရားလက်ထက်ကြတော့ရာသီဥဒုတွေကမကောင်းတော့ဘူး။မကောင်းတဲ့အတွက်ကြောင့်အဲ့ဒီရာသီဥဒုပေါ်မှာမှီပြီးတော့စိုက်ပျိုးရတဲ့သီးနှံတွေရဲ့အစီဩဇာဟာလူတယောက်ရဲ့အသက်ကိုတရားဆုံးဆုံးတော့ပဲထိနိုင်တယ်။200-300ထိအောင်မရောက်နိုင်တော့ဘူး။အာဟာရမထိနိုင်တာလို့သူဆိုလို့ရတယ်။အဲ့တော့ရှင်းရှင်းလေးဥပမာတစ်ခုကြည့်လိုက်။ကံနဲ့ဆက်ဟပ်ပြီးတော့ကြည့်အောင်။မျိုးစေ့လေးတစ်ခုဆိုတာ။တရားပြင်ကမျိုးစေ့လေးတစ်ခု၊တရားစေ့လေးတစ်ခုစိုက်လိုက်။စိုက်ပြီးရင်အဲ့ဒီတရားစေ့လေးကသူကသူပုတ်သွားတယ်ချိန်တန်းတော့ပျက်စီးသွားပြီရှိတော့ဒါဖြင့်ဒီတရားပင်ရှင်သန်မှုအတွက်ဘယ်သူကထိနေတာတော့ဆိုခုနကဥဒုနဲ့ရေနဲ့ရေကနေထိနေတာဟုတ်ခုခေတ်ဆိုအောက်ဆီဂျင်တို့ဘာလို့အကုန်ပါမှာပေါ့နော်ရေမြေကထိနေတာရေမြေကောင်းရင်ကောင်းသလိုဒီတရားပင်ကြီးကကြီးတယ်ကြားရှိတယ်မျိုးစေ့ကကံနဲ့အလားသဏ္ဍာန်တူတယ်ရေမြေကခုနဥဒုအာဟာရနဲ့အလားသဏ္ဍာန်တူတယ်ဘုန်းကြီးတို့ဘဝကလည်းဒီတိုင်းပဲအတိတ်ကအနေမျိုးစေ့ချပြေလို့ဘဝရလာပြီအဲ့ဒီဘုံကရလာတော့ကံကသူ့လို့လှုပ်တာပြီးသွားပြီအဓိကပရိသေကိုဖြစ်စေတဲ့ကံကသူ့လို့သူပြီးသွားပြီဆက်လက်ထိန်းသွားတာပါတော့ဆိုဥဒုနဲ့အာဟာရဆက်ထိန်းသွားတာ ဒါမို့ရာသီဥတုကောင်းတဲ့နေရာမှာမွေးဖွားတယ်ဆာဟာရကောင်းတဲ့နေရာမှာဒူးရီဆိုတော့ထွားတော့ကြိုင်ကြိုင်ဆူဆူပြေပြေကြီးနော်ရာသီဥတုမကောင်းတဲ့နေရာတို့ခုနအဲ့အာဟာရညာဖြစ်တဲ့နေရာတို့ဆိုပိမ့်ပိမ့်လီလီဖြစ်သွားအဲ့တော့တပင်တပင်ဟာအမြင်နဲ့ရေကနေထိမ့်နေတယ်လို့ပဲလူရည်ရဲ့ဘဝကိုလည်းပဲဥတုနဲ့အာဟာရထိမ့်နေတယ်ဆိုတဲ့သဘောလေးကိုသဘောပေါက်ဖို့လိုတယ်ပေါ့တာဒါကြောင့်မို့ဒီကနေ့ဘောဇနိမတ်တညူဆိုတာနဲ့ပတ်သက်ပြီးတော့ရှင်းနေဟောကြားတာဖြစ်တယ်အဲ့တော့ဒီဘောဇနိမတ်တညူဆိုတဲ့ကျင့်စဉ်ဟာဥပ္ပမအရေးကြီးလို့ဒီကနေ့ခေတ်မှာတောင်းပါပဲဒီအတိုင်းအတာတစ်ခုပမာဏတစ်ခုသိတာကအစားအစားအာဟာရပေါ်မှာကိုယ်နဲ့တင့်တော်ရုံစားနိုင်တဲ့အတိညာဟာအကျမရေးအတွက်များစွာအထောက်အကူဖြစ်တယ်ဆိုတော့နော် intermittent fasting ဆိုတာရှိတယ်လို့ပဲမြတ်စွာဘုရားသခင်ကိုရမြတ်ကယဟန်နေကိုဟောတယ်ငါဟာတစ်ထပ်ပဲစားတယ်ဒါကြောင့်ငါဟာကျမ်းမာတယ်ပေါ်ပါတယ်ဟိုအထိုင်ထားသွက်လက်တဲ့ယောဂကင်းတယ်လို့မြတ်စွာဘုရားဟောတယ်သူတို့ပြင်အစာအာဟာရအလွန်ကျွန်းစားခြင်းကြောင့်ယောဂရကြတာတွေများနေတယ်လို့ပြောနိုင်တယ်ပေါ့နော်အဲ့တော့ယောဂမရခြင်းရင်ယောဂသက်သာခြင်းကိုယ်နဲ့တင့်တော်တဲ့အစာအာဟာရကိုစားမယ်အတိုင်းအတာလေးတစ်ခုနဲ့အသိပညာနဲ့စားမယ်ဆိုလို့ရှိရင်တော့ဖြည့်ချင်းစဉ်ဟာကျမ်းမာမှုကိုထောက်ကူပြုပြီးတော့ကိုယ်ရည်မှန်းချက်ပေါင်းနိုင်ကိုရရှိနိုင်တယ်ဆိုတော့ချင်းစဉ်တစ်ခုဖြစ်လို့အရေးတကြီးဘောဇနိမတ်တညူကိုမြတ်စွာဘုရားကချင်းစဉ်ထဲမှာထည့်သွင်းပြီးတော့သေခါပုဂ္ဂိုလ်တွေကျင့်ရမယ်အကျင့်ကိုထည့်သွင်းပြီးဟောကြားထားတာဖြစ်တဲ့ရှင်နန္ဒမထေရကလည်းဒီအကြောင်းတွေကိုမြတ်စွာဘုရားစီကနှီးရပြီးတော့ထည့်သွင်းဟောကြားတာဖြစ်လို့နိဗ္ဗာန်ရောက်ကြအောင်အကျင့်ကိုကျင့်တဲ့ပုဂ္ဂိုလ်တွေဟာဒီအချက်ကိုအလေးနဲ့ထားပြီးတော့ဒီချက်ဟာနိဗ္ဗာန်ရောက်ဖို့ရာအတွက်များစွာထောက်ကူပြုတဲ့ချက်ဖြစ်တယ်ဆိုတော့ကိုယ်စီကိုယ်စီသဘောကျပြီးဘောဇနိမတ်တညူဖြစ်အောင်ကြိုးစားအားထုတ်နိုင်ကြပါစေကုန်သတည ဒီကသမထလာဦးတရားတန်ကြာမှလုပ်လို့ရအောင်ကဲ
ဒီခိုင်ဒီတော်တန်ဒီသားစုကျောစိုးဝင်းစုစုလိုက်ဒီသားစုဒီချင်းချူဒီသားစုဒီချူဒီသားစုဘောတာဒီကူတူဂျမေကာဒါ
နဲ့ချဲလိုက
်ဆဆန်ရောအီချောလော့ဒီချူဒီသားစုဆဆန်ဒီပေါ်စတာဆန်တော်ဘောကယ်လီဖိုးနီးယားဆေယာလီဆာဘာတိတ်ချီဒီချူဒီသားစုဆာချန်ဒီမာချောဒီသားစုဝင်းတန်ဒီဒီသားစုဒီမောမီLondon, Kulinda A. London, United Kingdom, Mitazu, New York, Kuchochowi, Do Omajo, Indra, Do Tami, Mitazu, New York, Dr. Newton,
။သွားသူစီယာဝင်မိသားစု၊နယူးယောက်နေလီလီဝင်မိသားစု၊နယူးယောက်နေလော်ရင်းချင်းမိသားစု၊ဒေါ်ဆောညာညွဲ၊ဦးထက်၊ဦးထင်းလက်မိသားစု၊ဘရုတ်လင်းနေနယူးယောက်၊ဦးခန်စိန်ဒေါ်ခင်ညာဝင်မိသားစု၊ဦးတင်ဝင်ဒေါ်လီလီမိသားစု၊နယူးယောက်နေဆူဇန်ချန်မိသားစု၊ဦးဇော်ထွေးမိသားစုဖလော်ရီဒါနီကျော့ကျော့ဟန်ခိုင်ခိုင်ဆိုဟန်မိသားစုဒေါ်တီတီမြင့်ဂျမာကြီးနဲ့ဦးဆိုဝင်ဒေါ်တီတီသိန်းမိသားစုဟာဝိုင်ယီနေဖြစ်ပါတယ်ဆူချန်ကယ်လီဖိုးနီးယားမိသားစုဂျပန်ပါကင်ဒီနယူးယောက်နေပါကင်ဂျီဦးမောင်ချန်မိခင်ကြီးဒေါ်ရှန်ညီကိုများဖြစ်ကြသောကိုဆန်လကိုစိန်အိမ်နဲ့ကိုကျော်ညွန့်တို့အားရည်စူး၍ဒေါ်တင်တင်အုံးနှင့်ဒေါ်ဝင်းမာမိသားစုကောင်းမှုကွင်လွန်သူဖခင်ကြီးဦးဆန်မနှင့်ဦးလေးများဖြစ်ကြသောဦးကျော်ညွန့်တို့အားရည်စူး၍အောင်စော်မင်းနှင့်ပြုံးမွန်တက်တို့မိသားစုနယူးယောက်နေနှစ်ဖက်သောမိဘများအမှုထား၍ဦးအောင်လင်းနှင့်မန်နွေဝင်သမီးစုကေတီလင်းမိသားစုနယူးယောက်နေကွင်လွန်သူဦးလေးများဖြစ်ကြသောဦးဆန်မဦးဆန်ဦးစိန်အိမ်ဥကျော်ညွန့်နှင့်ခင်ပွန်စကော့မီယာတို့အားယူစု၍ဖခင်ဦးမြင့်တွင်မိခင်တော်ဆဆန်းမြင့်တို့အားအမှုထားကပြဇင်ဝင်းနှင့်ရေချုံမီယာဇေယတောင်းသူမြူးရန်မိသားစုကယ်လီဖိုးနီးယားနေနယ်လီတန်မိသားစုဒေါ်တင်တင်ထွေးမိသားစုနယူးယောက်နေရူတိန်ဆန်ဒေါ်တင်တင်ထွေးဤသိန်းကြီးမိသားစုနယူးယောက်နေဦးငွေထွန်းဒေါ်ခိုင်ခိုင်ဦးမြတ်ပွင့်ခိုင်မိသားစုမြင့်မြင့်မော်မိသားစုစင်တီယာဇန်မိသားစုနယူးယောက်နေဒေါက်တာအိခိုင်မော်နှင့်ကိုထွန်းဝင်းမိသားစုအာရီလီချင်းမိသားစုဖလော်ရီဒါနေမိဘနှစ်ပါးဖြစ်သောဦးမြသွင်းဒေါ်နေရှင်ယူထား၍ဒေါက်တာအင်ဂျင်မိသားစုမေရီလန်နေဒေါက်တာခီမာဟုဒေါက်တာမင်းညိုဝေမိသားစုPennsylvania Harvard Town Uni Domawa Mitazu Pennsylvania Upper Darby Uni Uwin Nine Do AA Nine Tami Mazaza Zewin Mitazu Pennsylvania Ni Peterville Muma Ko Tomiton Ma Mo Pwinpiu Mitazu California ni Manimiswe Mitazu New York ni Yinyin Thain Mitazu Kwinlwn Thu Ukin Maung Yi Twe Yizu Yue Virginia Ma Momo Yi Mitazu Pennsylvania ni Bethlehem Myo Uwin Chin Don Momo Khan Tami Dr. Tentiri Nanda Che Dr. Mose Mitazu Virginia ni Warrington Myoကိုတင်တင်ကိုတင်ကိုကိုမယူးယူစေမိသားစုမမောင်ခင်မိသားစုရန်ကုန်မြို့စကိုင်းတိုင်းဒေသကြီးမြင်းမှုမြို့ဦးကုံတရမှအလူမြန်မာနိုင်ငံစကိုင်းတိုင်းဒေသကြီးမြင်းမှုမြို့ဒေါက်တာတန်းထွန်းဒေါ်မိုးမိုးသားမောင်ထက်ဦးဝေရန်အမီမမေတင်စားခင်မိသားစုတို့မှာလူသားတော်အလူဖြစ်ပါလေရှင်ခင်ဗျာသူကဒေဝရမနဲ့အာလုံးသောဓမ္မမိတ်ဆွေသူတော်ကောင်းအပေါင်းတို့သည်သီလကုန်၊သမာဓိကုန်၊ပညာကုန်တို့နှင့်ပြည့်စုံတော်မူပါသောကျေးဇူးတော်ရှင်ဘာမခကြဆရာတော်ဘုရားကြီးအားဆက်လက်ပြီးဝင်ချတောင်းတာရှိခိုးကြောရန်ဖြစ်ပါလေ။ဆရာတော်ရှင်မြတ်ကြီးအားတပည့်တော်ဒေဝရမတို့သည်အတိတ်တန်တရားမှယနေ့ယခုတိုင်အောင်ဆရာတော်ဘုရားကြီးပေါ်၌မတိခဲ့သည့်အမြတ်မလိမ္မာခဲ့သည့်အမြတ်တွင်ဝင်မိုင်းမဲခဲ့သည့်အမြာကာယကံဝစီကံမနောကံကံသုံးပါးတွင်တဘာဝသောကံတို့ဖြင့်ပြမကျူးလွန်မိခဲ့သည်ရှိသောမေတ္တာပူဒ်မဖြစ်ပါစေရန်တပည့်တော်များတို့ကိုခွင့်လွှတ်ပေးပါယံဝင်းချတောင်းမှရှိခိုးကြတော့ပါသည်ခရာကြီးအေးတော်မူပါဗျာဒုတိယအခြင်းနဲ့ခွင့်လွှတ်ပါယံဝင်းချတောင်းမှရှိခိုးကြတော့ပါသည်ခရာကြီးအေးတော်မူပါဗျာတတိယအကျဉ်းရောက်ရင်ခွင့်လွှတ်ပါရန်ဝင်းချတောင်းမှရှိခိုးကြတော့ပါရဲ့ခင်ဗျာကြည်ရုံပေးပါရှင်ခင်ဗျာ
ဟုတ်ပါဘူး။ခဏလေးအစီအစဉ်နံပါတ်၄ရာဒီလကုံသမာဓိကုံပညာကုံတို့နှင့်ပြည့်စုံတော်မူပါသောသေစုတော်ရှင်ပါမောက္ခတို့ဆရာတော်ဘုရားကြီးဖျားသုတမ်းမှုများကိုရည်စက်တော်ချအမျှပေးဝေပေးပါရန်ဘုရားသခင်တော်ထေတော်ဆုံးဥခိုင်း၍ရိုတည်လင်းမြတ်စွာရှောက်ထားအပ်ပါသည်ဘုရား။
အလုံးမဲ့အယုံမဲ့ပြုထားလိုက်ကြတော့ရှင်ဖျားဖျားတွေတို့သည်ဓမ္မအတိညာရရှိစေရန်ရှိတန်ကြလေဓမ္မသဖြင့်ရှင်ချင်းပပြုလို့ကြ၍အမတဌာနဓမ္မဌာနတရားလှူတော်ကိုပြုလူကြပါကုန်၏တရားတော်မြတ်ကိုတတ္တဝဝုထုအစုစုတို့ဖြင့်ပူဇော်ကြပါကုန်၏ယနေ့ယခုအာထုပြုလို့ရသောဤကောင်းမှုဤကုသိုလ်စုစုသည်နိဗ္ဗာန်ချမ်းသာ၏အကြောင်းထောက်ပံ့ဖြစ်ပါစေတည်းဤကောင်းမှုဤအဖို့ပါကကိုမိဘဘိုးဘွားဆရာသမားမှစပြီးကဘာသူကဘာသားလူနှက်ပြမတတ္တဝအများတို့အားကုသိုလ်အမြတ်ဝေငှပါကုန်၏အလုံးကုသိုလ်အမြတ်ရရှိကြကုန်သည်ဖြစ်၍ကိုယ်စိတ်နှင့်ဖြာချမ်းသာကြသည်ဖြစ်ကြပါစေကုန်တည်းအမြတ်ကုသိုလ
်
အမြတ်
အမြတ်အမြတ်အမ
ြတ်ရောပူကြပါကုန်သောကုသိုလ
်
စင်ညာဘုဒ္ဓသာသနာစိရံတိတ္တုသုံးကြိမ်ရုပ်စုစုတောင်း၏သီလကုံတမာတိကုံပညာကုံတို့နှင့်ပြည့်စုံတော်မူပါသောကျေးဇူးတော်ရှင်ပါမောက္ခချုပ်ဆရာတော်ဘုရားကြီး၏အွန်လိုင်းအထူးသမသတင်းခန်းနာကိုအောင်မြင်စွာပြီးမြောက်ကြပါသို့ဘုရား
ဘုဒ္ဓသာသနာစိရံတိတ္တုဘုဒ္ဓသာသနာစိရံတိတ္တုဘုရားသာသနာစီရာဒိဋ္ဌတုသာသာသာသာအေဒီစီလာပါရဲ့ဘုရားနန်းနေနေမြင်မှုတို့လည်းဟိုတော့တက်တာလည်းခု